ရင်ဖွင့်တဲ့အစီအစဉ်ကကြိုဆိုပါရရှင်။ပြည်သူတွေဘက်ကတင်ပြချင်တာတွေ၊တောင်းဆိုချင်တာတွေ၊မေးမြန်းချင်တာတွေကိုပြည်သူတွေရဲ့ကိုယ်စားအစိုးရအပါအဝင်သက်ဆိုင်ရာအဖွဲ့အစည်းလူပုဂ္ဂိုလ်တွေကိုဒီရင်ဖွင့်တဲ့အစီအစဉ်ကနေမေးမြန်းတင်ပြသွားမှာဖြစ်ပါတယ်။ COVID-19 ကပ်ရောဂါကာလစီးပွားရေးထိခိုက်မှုတွေကြောင့်ဝင်ငွေနှိမ့်နဲ့အခြေခံလူဒန်းစားတွေအတွက်တအိမ်နောင်စုကိုစံစီစားကြက်သွန်ပဲစားတောက်ကုန်ပစ္စည်း5မျိုးဧပြီလထဲမှာပထမဆုံးအကြိမ်အနေနဲ့အစိုးရကထောက်ပံ့ကူညီပေးခဲ့ပါတယ်။ဇူလိုင်လထဲမှာတော့ဒုတိယအကြိမ်အနေနဲ့တအိမ်နောင်စုကိုငွေသား4000အဲ့ဒါကို2000စီနှစ်ခါခွဲပြီးတော့ထောက်ပံ့ကူညီခဲ့ပါတယ်။ဒီတစ်ပတ်မှာတော့အစိုးရရဲ့ထောက်ပံ့မှုတွေကိုမန္တလေးတိုင်းထဲမှာလုံးဝမရတဲ့သူတွေအပြည့်မရကြတဲ့သူတွေဘလို့ရင်ဖွင့်ထားကြသလဲကြည့်အောင်ပါ။အရင်ဆုံးချမ်းမြသာစီမြို့နယ်ထွန်းတုံးရက်ွက်ကမဆန္ဒရဲ့ပြောကြားချက်ကိုနားဆင်ကြည့်အောင်ပါရှင်
။အရင်ဆုံးကဟုတ်ကဲ့ဆံပြေကဆင်းရဲတော့တယ်အဲ့နှစ်ပေါင်းဆက်ပြီးတော့ဆင်းရဲတော့တယ်အခုနောက်ပြန်ကြတော့ညီမလေးနှစ်ပတ်တော့ရှိပြီးတော့အခုနောက်ကညီမလေးမပေါ့ဘူးညီမလေးသူများတွေပြောရတော့ဒီမရှိတဲ့အိမ်တွေရောရှိတဲ့အိမ်တွေရောပေါ့အရင်တော့ရာသီသားတွေရောမရတဲ့ဟာတွေရောပြီးရယ်ပေါ့နော်ဒါတဲ့လူတွေကြွကြရဲသူလည်းနှစ်ပေါင်းမခါရဘူးပြောတာပဲညီမတို့ဘက်ကတော့မညာဘူးညီမလေးအဲ့ဒါလေးသိနေတယ်ဘီညီမတို့ကတော့လူကြီးတွေတော့မင်းရဲ့လို့ညီမလေးတို့ကမ်းနေရ
တို့လိုပဲချမ်းမြသာစီမြို့နယ်အောင်သာယာရက်ကွက်မှာနေထိုင်တဲ့ပယံဆရာတဦးကလည်းအစိုးရရဲ့ထောက်ပံ့မှုအားလုံးတစ်ခါမှမရသေးတဲ့အပေါ်အခုလိုမေးထားပါဗျ။
ကျွန်တော်တို့ပယံလုပ်စားတယ်။ပယံလုပ်စားတော့ဟုတ်တယ်အိမ်အောင်သူဇေယျတွေကကောက်ပါတယ်။အိမ်အောင်သူကအိမ်မှာရှိရလို့ရမပုံတဲ့ဇင်းရအကုန်လုံးကောက်ပါတယ်။ဒါမှကျတော့ပစံကိုသူကဥက္ကဋ္ဌလက်ထဲကန်ပြီးအိမ်နဲ့အိမ်နဲ့ကိုလိုက်ပြီးတော့ဝင်ဒီအိမ်လေးတခြားအိမ်တွေနေပေါ့။ဟိုအဲ့လိုကွက်ပြီးတော့ခြံခဲ့တာ။ဥက္ကဋ္ဌသူများအိမ်တွေကဝေးတာဒီကျွန်တော်တို့အိမ်ညာတော့ဒီလိုကွက်ကွက်ပြီးခြံလာခဲ့တာအဲ့ဒါကျဟိုးယင်ကိုဗစ်ကလာတော့ဆန်စီပေါ့နော်အဲ့ဒါတော့လည်းမပါဘူးမရတာဘာလို့မရတော့ဟုတ်တယ်မလားရရလည်းဘာလို့ရရတော့အဲ့လိုမျိုးလည်းတည်နေတာ
ဒီကိစ္စနဲ့ပတ်သက်ပြီးချမ်းမြသာစီမျိုးနဲ့အောင်သာယာရက်ွက်ဥက္ကဋ္ဌဦးကျော်နိုင်ကို RFA ရဲ့ယင်ဖွင့်တဲ့အစီအစဉ်ကနေဆက်သွယ်မေးမြန်းခဲ့ပါတယ်ရှင
်ကျွန်တော်တို့အောင်သာရက်ွက်အနေနဲ့တော့ကျွန်တော်တို့မိခင်မှာရှိတာကတော့ကျွန်တော်တို့ကအင်အားလူပေါင်းကကျွန်တော်စီးကောက်တဲ့ခါက9000ကျော်ရှိနေတယ်။အဲကျွန်တော်တို့နိုင်ငံတော်ပြီးတာဗြဟ္မကျင်းတော့2600ရှိတယ်ဒုတိယကျင်း2600ရှိတယ်။အဲ့မှာလက်ချိုးအားရကျွန်တော်တို့စံဝင်ဆုံးကလည်း2500။တကယ်အခြေခံလက်လုံးလက်စားပေါ့။တကယ်ရှိတဲ့လူဦးစားပေးပြရတယ်။ကိုဗစ်ကာလမှာကျွန်တော်တို့နိုင်ငံတော်ကပြည်စည်းငါးမျိုးထောက်ပံ့မယ်ဆိုတော့ကျွန်တော်တို့ဒီနေရာနဲ့ဒီချက်အလက်တွေနဲ့ကိုက်နေတဲ့လူကောက်ဖို့ဆိုကျွန်တော်တို့ချပေးတယ်7000လာမှုအဲ့ဒီကကျွန်တော်ရွေးကောင်းတာပေါ့။နော်ပုံမှုရဲ့လိုအပ်ချက်တွေရှိရင်ရှိမှလေ။ပြည်သူကိုပြောချင်တာကတော့ကျွန်တော်ဒီမှာဆက်ပြောခိုင်းလိုက်ပါ။ကျန်တဲ့ထောက်ပံ့မရတဲ့လူတွေကျွန်တော်ကဦးစားပေးတယ်။သူတို့အဓိကကဦးစားပေးပေးတော့။ဒါနဲ့ပြည်သူတို့ပြောတာဒီလိုလမ်းမရနဲ့အကျိုးလက်ရှိမှုတွေပါ
။မန္တလေးတိုင်းအထွေထွေအုပ်ချုပ်ရေးဦးစီးဌာနညွှန်ကြားရေးမှူးဦးစော်တင်မိုးကလည်းတိုင်စာတွေရထားတယ်လို့ပြောပါရစေ
။ဟောကျွန်တော်တို့ပြန်ပြီးတော့တိုင်စာတွေထွက်လာပြီးတော့ပြန်ခေတိုင်းနေလို့လည်းတိုင်စာပါနော်။ဒီလိုမှန်တယ်တကယ်လို့တရားကောက်တဲ့အချိန်မှာကြံနေတာတို့မရတဲ့ဟာအမှန်ပြကျွန်တော်တို့အခုပြေးတယ်အဲနိုင်ငံတော်လည်းပုံထုတ်ပြန်တော့လေဒီမှာကချိန်ကလည်းသားတွေထောက်ပံ့နေပြီလို့တဲ့တို့ရှင်းရေးတောင်းလို့ကြံနေတာအမှန်နဲ့ဆိုလို့ရှိရင်သက်ဆိုင်ရာပြန်ရုပ်နေရာစီးပြီးတော့တက်လာတာပါခင်ဗျာကျွန်တော်တို့အခုပြေးပါတယ်ဟုတ်ကဲ့
မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကလည်းထောက်ပံ့ခြင်းအပြည့်မရတဲ့အကြောင်းတိုင်စာတွေကိုအစိုးရကရရှိထားပြီးတော့သက်ဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေကိုဒီကိစ္စဖြည့်ရှင်းချက်ပေးဖို့ညွှန်ကြားထားတယ်လို့ဩဂတ်စ်လ29ရက်ပြီးခဲ့တဲ့တပတ်ထဲမှာပြောကြားခဲ့ပါတယ်
။မင်းတို့ဖြည့်ရှင်းချက်တွေပေးရမယ်ပေါ့နော်။ဖြည့်ရှင်းတဲ့ပေးရမယ်။ဘာကြောင့်1000မဖြည့်ရလဲ။အပေးတဲ့နိုင်ငံတော်1000ပေးတယ်။ရတဲ့အခါကျတော့900ရတဲ့လူနဲ့1300ရတဲ့လူနဲ့1600ရတဲ့လူ။ကျုပ်ကအဲ့တော့1600ရတဲ့လူတော့ကျွန်တော်ကျေစွပြင်သွားတယ်။အချို့နေရာတွေက900မရ။အဲ့တော့သူတို့ရဲ့ဖြည့်ရှင်းချက်ကဘာလဲဆိုတော့ခရိုင်ပီးရီးယားငကူတဲ့ကိုကလာစာနဲ့နော်ပုံမှန်ဝင်ငွေမရှိတဲ့သူတွေကိုပေးတယ်။ဒါပေမဲ့ပါတက်လာလဲနိုင်ငံတော်ကပေးတဲ့အတွက်ငါတို့လည်းရပိုင်မှုရှိတယ်ဆိုတော့တက်လာလိုက်တော့သူကငါအင်းရင်ပြီးရောဆိုပြီးဝင်လိုက်တော့900ဖြစ်သွားတော့ပေါ့
ကိုဗစ်ကာလပထမအကြိမ်စားတောက်ကုန်5မျိုးထောက်ပံ့တဲ့အချိန်ကအိမ်အောင်စုပေါင်း4သန်းနီးပါးအတွက်အစိုးရကငွေကျပ်ဘီလီယံ50ကျော်သုံးစွဲခဲ့ပါလိမ့်ရှင်အခုလိုနေ့စဉ်လူမှုဘဝတွေမှာကြုံနေရတဲ့အခြေအနေလေးတွေကိုအစိုးရအပါအဝင်သက်ဆိုင်ရာအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကိုမေးမြန်းတင်ပြခြင်းနဲ့ဆိုရင်ဖြင့်ဒီရင်ဖွင့်တဲ့အစီအစဉ်ကနေတစ်ဆင့်ပါဝင်လို့ရပါလိမ့်ရှင်ရင်ဖွင့်တဲ့အစီအစဉ်ကအမြဲတမ်းကြိုဆိုနေပါလိမ့်ရှင်